အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံမှာတညတာရှိခဲ့စဉ်အတွင်းစီးပွားရေးဒဏ်ခတ်ပိတ်ဆို့ခံရသူတူဦးပိုင်ဆိုင်တဲ့ဟိုတယ်မှာတဲခိုခဲ့တဲ့ကိစ္စဟာမနေ့တုန်းကအမေရိကန်နိုင်ငံသားဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းအတော်လေးကြက်ရိုက်ခဲ့ပါတယ်။နိုင်ငံသားဝန်ကြီးကယ်ရီအဲ့ဒီဟိုတယ်မှာတဲခိုခဲ့တာဟာအမေရိကန်ဥပဒေတစုံတရာချိုးဖောက်မှုမရှိဘူးလို့နိုင်ငံသားဌာနကခုခံဖြေရှင်းခဲ့ပေမဲ့သတင်းတော့တွေရဲ့မေကွန်အတော်များများကိုတော့အသေးစားမဖြေဆိုခဲ့ပါဘူးကိုသားညွန့်ဦးဟာဆက်ပြီးတင်ပြမှာပါအ
ာဆီယံဒေသအတွင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီဟာအမေရိကန်ကပြစ်မှတ်ထားရေးယူပိတ်ဆို့ခံထားရတဲ့ Max မြန်မာဦးစစော်ပိုင်တဲ့ Lake Garden Hotel မှာတဲခုခဲ့တာကြောင့်ဒီပေါ်မှာသတင်းသမားတွေကမေကွန်ထုတ်ခဲ့ကြတာပါဒီဟိုတယ်တဲခုဖို့စီစဉ်တာဟာအာဆီယံအစည်းအဝေးကိုကြီးကြပ်ဆောင်ရွက်ပေးနေတဲ့မြန်မာအာဏာပိုင်တွေကစီစဉ်တာဖြစ်တယ်လို့ဆိုသလိုပဲဒီကိစ္စဟာအမေရိကန်ဥပဒေကိုချိုးဖောက်ခဲ့တာမျိုးမရှိပါဘူးလို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူမာရီဟော့ဖ်ကတုံ့ပြန်သွားပါတယ်
။ The hotel itself is not sanctioned. The local owner is on an SDN list, but under US law,
ဟိုတယ်ကတော့ပိတ်ဆို့တန်ခတ်မှုစီးရင်နဲ့မှာမပါပါဘူး။ဒါပေမဲ့အဲ့ဒီပိုင်ရှင်ကတော့အမေရိကန်ပြည်ထောင်စုရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုစီးရင်နဲ့မှာပါဝင်ပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိုဘယ်လိုလုပ်ရမလဲဆိုတော့IEEPA ခေါ်တဲ့အမေရိကန်ဥပဒေအရဆိုရင်တော့အဲ့ဒီဟိုတယ်မှာဟိုတယ်တဲခိုတာအပါအဝင်ခရီးသွားလာမှုနဲ့ဆိုင်ရာကိစ္စရပ်တွေမှာကင်းလွတ်ခွင့်ပေးထားတာမျိုးရှိပါတယ်။ဒီကင်းလွတ်ခွင့်ဟာအမေရိကန်နိုင်ငံသားတွေစီးပွားရေးသမားတွေရောအမေရိကန်အစိုးရတာဝန်ရှိသူတွေပါအကျုံးဝင်ပါတယ်။ဒီအတွက်ကျွန်မသိတဲ့လောက်ကတော့အဲ့ဒီဟိုတယ်မှာဘလို့ပဲဖြစ်ဖြစ်တဲခိုနိုင်ပါတယ်။ဒါပေမဲ့သူနဲ့စီးပွားရေးလုပ်ငန်းပတ်သက်ဆက်နွယ်လို့တော့မရပါဘူး။
ဒါပေမဲ့လည်းဥစစော်ရော Max မြန်မာကုမ္ပဏီကိုပါအရေးယူတန်ခတ်စင်းထဲမှာထည့်ထားတာမို့လို့ဒီဟိုတယ်ရဲ့အကျိုးမြတ်တွေကိုဟိုတယ်ပိုင်ရှင်ဖြစ်သူကပဲရရှိမှာဖြစ်တယ်လို့သတင်းတောက်တွေကဘက်ကပြန်ပြီးတော့ညှင်းချက်ထုတ်မိကြပါတယ်။အရေးယူပိတ်ဆို့ခံထားတဲ့လူတဦးပိုင်ဆိုင်တဲ့ဟိုတယ်မှာနိုင်ငံရေးဝန်ကြီးတက်ခုခဲ့တာကြောင့်လည်းအမြင်မှားစရာမရှိနိုင်ဘူးလားလို့လည်းမေးခွန်းထုတ်ကြပါတယ်။နိုင်ငံရေးဌာနပြောခွင့်ရသူမာရီဟော့ဖ်ကတော့ဒီမေးခွန်းတွေကိုအသေးချာတော့မဖြေခဲ့ပဲနဲ့နိုင်ငံရေးဝန်ကြီးပါဝင်အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့မှုတွေပေါ်အလေးနဲ့ရှိတယ်ဆိုတာကိုပဲတွေ့ဝိုက်ဖြစ်ဆိုသွားပါတယ်
။ They were raised repeatedly with Burmese officials the notion that we need to take steps to reform because eventually obviously we want them to take steps so we can remove sanctions and they have made some progress.
This is မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရေးယူတန်ခတ်မှုလုပ်ထားတဲ့ပေါ်မှာကျမတို့ဘက်ကတော်တော်လေးအလေးနဲ့ရှိတယ်ဆိုတာရှင်းပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတာဝန်ရှိတဲ့သူတွေနဲ့လည်းအချင်းချင်းပြောဆိုဆွေးနွေးတာတွေလုပ်ပါတယ်။ဒီလိုမျိုးအရေးယူတန်ခတ်မှုတွေဖယ်ရှားဖို့ဆိုရင်တော့မြန်မာဘက်ကလှုပ်ရှားနောက်ထပ်ခြေလှမ်းတွေလှုပ်ရမယ်ဆိုတာကိုလည်းကျမတို့ကအသေးအချာအသိပေးထားပါတယ်
။ကင်းလွခွင့်အရာဒီလိုမျိုးဟိုတယ်မှာတဲခိုနိုင်တယ်ဒါပေမဲ့လို့စီးပွားရေးလုပ်ငန်းမပတ်သက်ရဘူးလို့ဆိုပေမဲ့အခုနိုင်ငံရေးဝန်ကြီးဒီဟိုတယ်မှာတဲခိုခဲ့တဲ့အပေါ်မှာအခကြေးငွေပေးရမပေးရသတင်းတောက်တွေကဝိုင်းမိကြပါတယ်။ပြောခွင့်ရသူကတော့ပေးနိုင်ရချေရှိတယ်လို့ပဲမတိမကျဖြေသွားပါတယ်။အခုလိုအခြေအနေမှာပဲအမေရိကန်ပြည်ထောင်စုစီးပွားရေးလုပ်ငန်းရှင်တွေဘက်မှဒီမြန်မာပြည်မှာလုပ်ငန်းချို့လုပ်ဖို့စိတ်ဝင်စားနေတာကြောင့်မလဲအရေးယူတန်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တိကျရှင်းလင်းတဲ့ညွှန်ကြားမှုတွေရှိလားဆိုတာကိုလည်းသတင်းတောက်တွေအကြားမေးခွန်းဖြစ်ခဲ့ပါတယ်။နိုင်ငံရေးဌာနပြောခွင့်ရသူမာရီဟော့ဖ်ကတော့အရေးယူမှုသက်တမ်းအတွက်သူတို့ရှင်းလင်းချက်တွေကိုဗန်နိုင်းဌာနကအသေးစားထုတ်ပြန်ထားတယ်လို့ဖြေသွားပါတယ
်။ We do not just in with sanctions on Burma quite frankly with the sanctions we apply across
ကိုမလည်းလင်းပြောရမယ်ဆိုရင်တော့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုဥပဒေထားရုံတည်းမဟုတ်ပါဘူး။ဘလို့လက်တွေ့ကျင့်သုံးရမလဲဆိုတာကိုလည်းကြဲကြဲပြန့်ပြန့်လှုပ်ထားပါတယ်။အထူးသဖြင့်တော့ဗန်နိုင်းဝန်ကြီးဌာန OFAC ရုံးကနေပြီးတော့အရေးယူမှုအသစ်လုပ်တိုင်းမှာဘာလုပ်ရမလဲဘာကိုရှောင်ရမလဲဆိုတာရှင်းလင်းချက်တွေအတော့ကိုရှည်ရှည်ဝေးဝေးနဲ့ထုတ်ပြန်ထားပါတယ်
။နိုင်ငံကြီးဝန်ကြီးအနေနဲ့ဒီဟိုတယ်မှာမတဲကိုခင်အရေးယူတန်ခတ်မှုစီးရင်မှာပါသူတူပိုင်ဆိုင်တဲ့ဟိုတယ်ဖြစ်တဲ့အကြောင်းကြိုတင်သိမသိကိုလည်းသတင်းတောက်တွေကမေးကြပါတယ်။အကယ်လို့ကြိုသိခဲ့လို့ရှင်လဲဟိုတယ်ပြောင်းမှုအတွက်မြန်မာအာဏာပိုင်တွေကိုတောင်းခံမှုရှိမရှိမေးကြပါတယ်။နိုင်ငံကြီးဌာနပြောခွင့်ရသူမျိုးသမီးကတော့ဒီမျိုးကုန်းတွေကိုလည်းအတိအကျမဖြေနိုင်ခဲ့ပါဘူး။ဒါပေမဲ့ဥပမာအစိုးရအနေနဲ့မြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်ပိတ်ဆို့မှုကိစ္စရပ်တွေကိုအလေးနဲ့ထားတဲ့အကြောင်းမြန်မာအစိုးရအာဏာပိုင်တွေနဲ့တွေ့ဆုံစဉ်တိုင်းမှာဒီကိစ္စကိုပြောဆိုတဲ့အကြောင်းနဲ့နိုင်ငံကြီးဝန်ကြီးအဲ့ဒီဟိုတယ်မှာတညလောက်တဲခုခဲ့တာတဲ့ဒီလိုမျိုးဆွေးနွေးပြောဆိုမှုတွေဟာပို့ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်တယ်ဆိုတာကိုပဲနိုင်ငံကြီးပြောခွင့်ရသူကကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ